မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုလာရောက်စုံစမ်းဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မြင့်စရန်ဟီလီဟာဒီကနေ့မှာတော့ကရင်ပြည်နယ်ကိုရောက်ရှိနေပြီးကရင်ပြည်နယ်အစိုးရအဖွဲ့နဲ့ကရင်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံနေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရကပြောပါတယ်။ဒါဟာကရင်ပြည်နယ်ကိုကုလသမဂ္ဂအထူးကိုယ်စားလှယ်ပထမဦးဆုံးအကြိမ်တွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယာဟီလီဟာသူ့ရဲ့12ရက်တာခီးစဉ်အတွင်းမနေ့တုန်းကတော့ရှမ်းပြည်နယ်ကိုသွားရောက်ခဲ့တာပါ။ရန်ကုန်မြို့ကိုခေတ္တပြန်လာခဲ့ပြီးတဲ့နောက်အခုလိုကရင်ပြည်နယ်ဘက်ကိုခီးဆက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယာဟီလီပထမဦးဆုံးအကြိမ်သွားရောက်တာဖြစ်တဲ့ကရင်ပြည်နယ်ခီးစဉ်အတွင်းမှာတော့ကရင်ပြည်နယ်အစိုးရနောက်ကရင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အကြောင်းကုလအထူးကိုယ်စားလှယ်မစ္စယာဟီလီနဲ့အတူခီးစဉ်မှာလိုက်ပါနေတဲ့ကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ပါရှင်။ဒီနေ့ဒေါက်တာရန်ကြီးကြီးနဲ့အဖွဲ့ရပါတော့ဒီနေ့ကရင်ပြည်နယ်ဆန်အမျိုးရောက်ပါတယ်။ဆန်ရောက်ပြီးတော့ဒီကရင်ပြည်နယ်ဆူရနဲ့တွေ့ပြီးတော့ပါပြီ။အခုဒီနေ့ကျန်တာတွေကတော့အရက်သက်အဖွဲ့စီနဲ့တွေ့လို့ပါပါရှင်
။ဟုတ်ကဲ့။အဓိကကဒီကရင်ပြည်နယ်ကအင်္ဂယ်ဒါပထမဦးဆုံးချိန်ခီးစဉ်လို့ပြောလို့ရလားရှင်
။ပြောလို့ရပါတယ်ခင်ဗျာ။ဒါဒီဒေါက်တာရန်ကြီးကြီးရဲ့ပထမဦးဆုံးခီးစဉ်လို့ပြောလို့ရပါတယ်ကရင်ပြည်နယ်ကလား။
ဟုတ်ကဲ့။ဘာကြောင့်သူကရင်ပြည်နယ်ကိုဒီတစ်ခေါက်မှရွေးချယ်ရပါလဲအင်ကေဟုတ
်။ကျွန်တော်နားလေတာသူ့ mandate ကတော့ KJP နဲ့ရှိပါတယ်။အဲဒါကြောင့်လည်းသူကအကက်ပက်ကိုသူကပြည်သူအောင်သူကလိုက်ကြည့်ရပါတယ်။လိုက်ပြီးတော့သူလိလာပါတယ်
။အခုဒီကရင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့တဲ့အခါမှာပေါ့နော်အင်ကေအဓိကဘလို့အကြောင်းအရာတွေဆွေးနွေးပြပါလဲရှင်
။အဲဒါကတော့တကားပြည်စီတဲ့အတွက်ကျွန်တော်ဒီဟာကိုတော့ပြောပြမရှိပါဘူး
။ဟုတ်ကဲ့အခုကတော့ရက်ဖက်အဖွဲ့စည်းရနဲ့တွေ့ဆုံနေတဲ့အနေအထားမှရှိတာပေါ့နော
်။
ဟုတ်ကဲ့ဒီကရင်ပြည်နယ်ခီးစဉ်ပြည်ရောဘယ်ကိုသွားဖို့ရှိပါလဲရှင်
။အကြပြီးတော့နေပြီးတော့တက်မှာပါ
။ဟုတ်ကဲ့နေပြီးတော့မှဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှုအစီအစဉ်ရောရှိပါလားရှင်
။ပြင်နေလို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်ဒီအစီအစဉ်တွေကတော့အသေးစိတ်ကျွန်တော်မတည်သေးပါဘူး
။ကရင်ပြည်နယ်ကိုလာလေးလာတဲ့ကုလသမဂ္ဂအနေနဲ့ကရင်လူမှုရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကရင်ပြည်နယ်အတွင်းကဆက်ရုံအလုပ်ရုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တဲ့အခြေအနေအနေအထားတွေကိုအဓိကထားလေ့လာတင်ပါတယ်လို့တာကပေါ်လူငယ်အဖွဲ့ကနော်ပြီးသလောကအကြံပြုပါတယ
်။ဒီလူမျိုးကရင်ပြည်နယ်ကိုလာပြီးတော့ဟိုလေ့လာတယ်အဓိကကတော့ဒီတနည်းနည်းသိချင်ကြရင်ဒီဒုက္ခတွေဆက်မှရှိနေတယ်ဟိုကျွန်တော်တို့ပြည်သူတွေလည်းပြန်လာမှာပဲလေအဓိကမြေယာပေါ့နော်မြေယာကိုသူတို့ပြင်မလာချင်းပါသူတို့ပြည်သူတွေကြာလေးချင်းမှပေးသူတို့ဆိုင်လဲတည်တယ်သူတို့တော့ခုပြင်ပြီးနေမှာအဓိကထောက်ပြတဲ့ဟာကတော့ဒီတမိတွေဆက်ယုံပေါ့နော်အရင်တော့ကတော့ကျွန်တော်ပါရမတခေါက်မှာစစ်တန်ကြပေါ့နော်ကျွန်တော်တို့ကဖြစ်ပြခဲ့ရတယ်ဒါပေမဲ့နောက်ပိုင်းကျရင်ဒီတဘွားပောက်ဥချင်းပေါ့တဘွားပောက်ဥချင်းပျက်စီးမှုကြောင့်ကျွန်တော်တို့နောက်တစ်ကြိမ်ပေါ့ဖြစ်ပြရမယ်ခြင်းရှိတယ်ပေါ့နော်ဥမာဒီပြင်ပြီးနေမှာဆိုလို့ရှိရင်ဒီဒီဆောင်မဲ့အစည်းအဝေးစီမံခန့်နေဖြစ်တဲ့ဒီဟိုက်စီဒမ်တို့ဒီတမိတွေဆက်ယုံလို့ရှိတယ်ပေါ့အဲဒါမလို့အကြွေးကြီးဟာတို့ကျွန်တော်တို့ကပေါ်တည်တယ်ပဲကျွန်တော်တို့ကဒီဟာကိုကျွန်တော်တို့နိုင်ငံရဲ့စိုင်းလို့အခြေကြောင့်လုပ်ရမယ်ဆိုလို့ရှိရင်နောက်ပိုင်းကျရင်လူတွေကစစ်တန်ကြောင့်ဟုတ်ပဲနဲ့တဘောကဘေးတဲ့အကြောင်းဟိုပြန်ဆက်ပြရဖို့ဟိုတင်းရှိတယ်ပေါ့နော်
ကရင်ပြည်နယ်ကိုအခုလိုကုလအထုကိုယ်စားလှယ်လာရောက်လေ့လာနေချိန်မှာကရင်ပြည်နယ်အတွင်းကဆေးရေးပဋိပက္ခတွေကြောင့်နေဆက်တွေကိုတင်းချောင်သွားရတဲ့ကရင်စစ်ဘေးဆစ်ဆောင်ဒုက္ခသည်တွေနေရရင်ကိုစိတ်ချလုံခြုံစွာပြန်လာနိုင်ရေးကုလသမဂ္ဂဘက်ကကူညီဆောင်ရွက်ပေးဖို့ကိုတိုက်တွန်းလိုပါတယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ရဲ့ဥက္ကဋ္ဌဦးစောရောဘတ်ထွေးကမြစ်တာရက်ခံပါတယ
်ကျွန်တော်တို့လူမျိုးတွေ့ရတော့သူတို့ပြင်ပါနော်ကျွန်တော်ကတော့အဲဒီဒုက္ခသည်နဲ့ပတ်သက်တာအခုလောလောဆယ်မှာလည်းကျွန်တော်တို့သိသလောက်ဆိုရင် the top fashion is challenging ဒုက္ခသည်တွေအဲပံ့ပိုးတွေအားတော့တဝဲတော့ဆော့ကြပါမယ်ဒါကြောင့်ကျွန်တော်တို့ခဲခဲရတဲ့အဲဒီအခြေအနေပတ်သက်တာလည်းရှိတယ်နောက်တစ်ခုကလည်းကျွန်တော်တို့ပြန်လို့ရှိရင်ကျွန်တော်တို့ခဲခဲဘာမှဟန်လို့ရမှုကိုရှိသေးဘူးကျွန်တော်တို့တင်းနေတွေ့လာတယ်ငွေတွေ့လာကြည့်ရတယ်ပံ့ပိုးကလည်းဘာမှသူတို့ကပြောဘူးဒီကိစ္စကိုကျွန်တော်တို့ကလည်းသိခေါ်ဖို့ပါလေကျွန်တော်ကဘာမှမဆရာနေဘူ
းကုလသမဂ္ဂအနေနဲ့ကရင်ဒုက္ခသည်တွေရဲ့အရင်နိုင်ငံတော်ကိုတိုက်တွန်းပေးဖို့ကိုလည်းအုံဖြံဒုက္ခသည်စခန်းရဲ့တာဝန်ခံဥက္ကဋ္ဌဦးစောဝါထေကလည်းပြောပါတယ
်ကုလသမဂ္ဂကလည်းနိုင်ငံတော်တိုင်ပင်ခံတို့အောင်ဆန်းစုကြည်နဲ့ခံပမာဏစမှာရှိတဲ့ဒုက္ခသည်တွေပြန်လာဖို့သူကတော့ကြိုးစားပါတယ်တဲ့အဲ့ဒီကျူစုမှုအပေါ်မှာယူအန်ရတာကောင်ကလည်းကျူစုရုံနဲ့တော့မပြီးဘူးပေါ့အဲ့ဒီလူတွေအတွက်စားဖို့နေရေးပညာရေးကျန်းမာလူမှုရေးစားစားရေးရာကူညီဖို့အတွက်တိုက်တွန်းတဲ့အပေါ်မှာလက်ရှိအစိုးရဆိုလည်းကောင်းသမတော်ဆိုလည်းကောင်း
ဒီ championship ကိုလက်ခံပြီးတော့အကောင့်ထဲပေါ်သွားမယ်လို့တော့ကျွန်တော်တို့ကတော့ယုံကြည်ထားပါတယ်နော
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ကရင်ပြည်နယ်ခီးစဉ်အပြီးမှာတော့နေပြည်တော်ကိုခီးဆက်ဖို့ရှိပါတယ်ဇူလိုင်လ10ရက်နေ့ကနေဇူလိုင်လ21ရက်နေ့အထိ12ရက်တာကြာမြင့်မဲ့သူ့ရဲ့6ကြိမ်မြောက်မြန်မာပြည်ခီးစဉ်အပြီးမှာတော့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပြီးဒီခီးစဉ်ကနေအပြန်မြန်မာပြည်တွင်းကသူစုံစမ်းလေ့လာတွေ့ရှိခဲ့သမျှလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြအစီရင်ခံသွားဖို့ရှိနေပါတယ်ရှင်